ထိုင်းနိုင်ငံမှာထိုင်းစစ်တပ်ကအနာသိမ်းခဲ့ပြီးနောက်တရားဝင်ဆိုင်ဆရာမရှိတဲ့အလုသမားတွေကိုဖမ်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံထဲမှာအလုလုံနေကြတဲ့ကမ္ဘောဒီးယားအလုသမားအလုံးရင်ဒီကမ္ဘောဒီးယားဘက်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပြန်ခဲ့ကြတာပါဒီလိုမျိုးအခြေအနေမှာပဲဒီထိုင်းဘက်ကနေပြီးတော့တရားဝင်ပြန်လာရင်လက်ခံမယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်လိုက်တာပါလူကုန်ကူးမှုနဲ့လူအမျက်ထုတ်ခံမှုတွေကနေပြီးတော့ကာကွယ်နိုင်ဖို့အတွက်တရားဝင်နီးလာနဲ့ထိုင်းနိုင်ငံဘက်ကပြန်သွားလို့ရှိရင်အလို့သမားတွေကိုပြန်လက်ခံမှာဖြစ်တယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရသူက VOA ခမာဌာနကိုပြောကြားခဲ့ပါတယ်ထိုင်းအနာသိန်းအစိုးရကနေဆက်ဂိတ်တွေကိုတင်းကျပ်ခဲ့ပြီးတဲ့နောက်ကမ္ဘောဒီးယားလူသမား2သိန်းကြီးပါထိုင်းနိုင်ငံကနေပြီးတော့ထွက်ခွာခဲ့ကြတာပါထိုင်းနဲ့မြန်မာနိုင်ငံကြားဒီတရားမဝင်သွားလာနိုင်တဲ့နေဆက်လမ်းတွေကိုလည်းထိုင်းလုံခြုံရေးတွေကပိတ်ထားတဲ့အတွက်မြန်မာနိုင်ငံဘက်ကလည်းမပြန်နိုင်ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ကြင်ကွင့်ဆားဆာတာနေမရှိကြတဲ့မြန်မာအလုပ်သမားတွေလည်းအဖမ်းခံရမယ့်အနေအထားနဲ့ရင်ဆိုင်နေကြပါပါခင်ဗျာ